ငင်းကြိုင်းလုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆောင်ရွက်ဖို့တမ်းတော်ရဲ့တိုက်တွန်းချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့ပြန်ချက်တွေကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။အထွေထွေရွေးကောက်ပွဲကိုအောင်မြင်ကျင်းပနိုင်ခဲ့ပြီး COVID-19ကာယောဂါကိုအတိုင်းအတာတစ်ခုထိထိန်းချုပ်နိုင်မည်ဖြစ်တာကြောင့် NCA ခေါ်တနင်္ဂနွေနေ့အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအပြင်မထူးရသေးတဲ့အဖွဲ့တွေကိုပါငင်းချိုင်းလုပ်ငန်းစဉ်ကိုအများဆုံးဆက်လက်ဆွေးနွေးဖို့လိုအပ်ကြောင်းတမ်းတော်ကတနင်္လာနေ့မှာပဲထုတ်ပြန်လိုက်တာပါ။ တချိန်တည်းမှာပဲအဖွဲ့ဝင်9ဦးပါတဲ့တမ်းတော်ငင်းချိုင်းရေးဆွေးနွေးမှုကော်မတီကိုဖွဲ့စည်းလိုက်ပြီးဒီကော်မတီက NCA လက်မှတ်ထိုးအဖွဲ့တွေနဲ့ငင်းချိုင်းရေးပုံမှုခိုင်မာအောင်လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့လည်း NCA လက်မှတ်ရေးထိုးသည့်အထိဆက်လက်ဆွေးနွေးဖို့နောက်ထောက်ရငင်းချိုင်းရေးရသည့်အထိဆက်လက်ဆွေးနွေးသွားဖို့ထုတ်ပြန်ထားပါတယ်။ဒီထုတ်ပြန်ချက်အပေါ်မှာ NCA လက်မှတ်မြေးထိုးသေးတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ဝင်ဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောဆိုပါတယ်။
Di sulai muka rojak, nweka jinu ya dicakar sini weka jinu miran jusu weka jinu miran kena tembisi.
Myaubai Mahame Pwari Pite, KIA, Kachin, TNLA, Daan Palau, MNDA, Guga, AA, Yakai, Sare, Lenagai, Pwari Ha, Bilateral Call, Napa, Biyad, Bodu Sa Jou, Chosu Yi, Sunwe Nijara, Pipare. Bigare Nye, Dizimbala Ga, Tiyong Nainga Ma, Nausong, Lutabo, Sunwe Gebi, COVID-19 Kayoga Chau, Sunwe Pwari, Yasain Gera, Pipare. တရုတ်နိုင်ငံမှာမဆွေးနွေးမီကျိုင်းတုံမှာဆွေးနွေးခဲ့စဉ်ကမြောက်ပိုင်းဖွဲ့တွေဘက်ကတောင်းဆိုထားတဲ့နှစ်ဖက်ပြည့်စာချုပ်လက်မှတ်ရေးထိုးပြီးရင်တိုက်ပွဲတွေပြန်မဖြစ်စေရေးအတွက်ဂျာကန်စောင့်ကြည့်ရေးအဖွဲ့ထားရှိဖို့နဲ့တက်နေရာချထားရေးကိစ္စတွေကိုတမ်ရော့ဘက်ကလက်ခံခဲ့တဲ့နောက်ဆွေးနွေးပွဲဟာလမ်းကြောင်းပျောက်ခဲရကြောင်းနဲ့အခုတစ်ချိန်ထပ်မံဆွေးနွေးရင်လည်းအလွတ်သ
ပြန်သွားကြမလဲအလူတဘောပဲဖြစ်မှာပေါ့နော်
ပြီးခဲ့တဲ့လပိုင်းတွေကတမ်ရော်နဲ့ကြောင်မဲမျိုးနယ်အတွင်းတိုက်ပွဲတွေဖြစ်ခဲ့တဲ့ RCSS ကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီကတော့ပြည်တော်စုငင်းချဲရေးညီလာခံဆုံးဖြတ်ချက်အတိုင်းဆွေးနွေးဖို့ရှိနေကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးဆိုင်ခန်းဆိုင်ကပြောပါတယ်
ကျွန်တော်တို့ RCS တပတ်ထားချက်တော့ရှင်းပါတယ်ကျွန်တော်တို့ဒီအကွက်အပိုင်းတုံးအစပိုင်းတုံးအတိုင်းနဲ့ကျွန်တော်တို့ဆက်ဆောင်တော့မှာခင်ဗျနပိုင်းရှိရင်ဒီခုချက်တော့ဒီ EAO နဲ့ PPSD နဲ့တွဲပါလိမ့်မယ်ဒီနေ့တပိုင်းကြတော့သူကဒီ RCS နဲ့ဒီ final trial နဲ့တွားမှာပေါ့ကဲအဲ့ဒါတော့စီစဉ်တော့စီစဉ်ထားကြမှာတိကျတော့ရက်တိကျမတိတော့ကျွန်တော်လည်းပြောလို့မရဘူ
းအစိုးရညီချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလားမောင်ရွှေကတော့ RCSS လို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးတာကိုဒီလကုန်ပိုင်းလောက်မှာစတင်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်ဒီနေ့ဖြစ်စရာတော့ရင်းချုပ်ဆိုခဲ့တဲ့ဒီနေ့အကော့3မှာလည်းတပိဆောင်ရမယ်ဒီဆိုရဒီဟာဒီကော့ပွဲအကြောမှာဆက်စွနေရမယ်။အဲ့ဒီကပြတ်ထားပြီးတော့ရှိပါတယ်။အခုလည်းဒီကောက်ပဲပြီးရဖြစ်တယ်တဲ့။ဒါတွေကကိုယ်ခရီးကုတ်အတိုင်းနဲ့ဆက်စွနေရမယ်။မင်းများဆွေးနွေးပြီးတော့မင်းများအဖြေရလို့ပြောနေတယ်။အဲဒီထိုးကြအတူတူနဲ့ကျွန်တော်ဒီလာကြပြီးတဲ့နောက်ပိုင်းမှာသက်ဆိုင်ရာတိုင်းသာအဖွဲ့ကြီးတွေမှာလည်းကြာတယ်ပြူးလုံနေတယ်။ပြီးရင်တော့လည်းဒီလာမကုန်ဘူးမှာ PPSC ကသူတို့ရဲ့အစည်းအဝေးတွေရှိတယ်။နောက်ပြီးရင်တော့ကျွန်တော်တို့ဖြတ်ပြီးတော့ဆွေးနွေးနိုင်မှာပြောနေတာပါ။
NCA လက်မှတ်မထိုးသေးတဲ့မြောက်ပိုင်းအဖွဲ့တွေအနေနဲ့ကတော့တရုတ်ပြည်မှာရောမြန်မာပြည်မှာပါ COVID-19 ကာယောဂါကိုတစုံတရာထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အများဆုံးတွေးဆနိုင်မယ်လို့ယူဆကြောင်းသူကပြောပါတယ်။တမရော့ဘက်ကတော့ COVID ကာယောဂါကာကွယ်ထိန်းချုပ်ရေးအထွေထွေရွေးကောက်ပွဲကျင်းပရေးနဲ့ထောက်ရငင်းချမ်းရေးဖော်ဆောင်ဖို့အတွက်အကြံဖက်အဖွဲ့အစည်းတွေရဲ့ဒေတာကလွဲလို့ကြံဒေတာတွေကိုနိုဝင်ဘာလကုန်ထိစီးရေးဆိုင်ရာလှုပ်ရှားမှုတွေရပ်ဆိုင်းကြောင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမှာမိအဖွဲ့မှာပါဝင်တဲ့ TNLA တအန်းပလောင် MNDAA ကိုကန့်နဲ့ AA ရခိုင်စတဲ့ညီတော်မဟာမိတ်သုံးဘွဲ့ရဲ့အပြည့်အစုံကြီးညာချက်ကတော့ဒီလ6ရက်နေ့မှာကုံဆုံးခဲ့ပြီဖြစ်ပါတယ်။ဒီလိုနှစ်ဖက်ကအပြည့်အစုံကြောင်းထုတ်ပြန်ထားပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။